မြန်မာနိုင်ငံတဝန်းမှာကိုဗစ်တတိယလှိုင်းနဲ့အပြင်းထန်ရင်ဆိုင်နေရတဲ့မြို့တွေကကလေးမြို့နယ်နောက်တိုင်းပြည်ရဲ့အဓိကမြို့ကြီးတစ်မြို့ဖြစ်တဲ့ရန်ကုန်မြို့တွေမှာကိုဗစ်ရောဂါတက်ခွဲအတီးပြူလူနာတွေအတွက်ရောတန်လျာလူနာတွေအတွက်ပါအောက်ဆီဂျင်လိုအပ်ချက်ကကြီးမားနေစေဖြစ်ပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းမှတ်ခင်ဖြူထွေးပြောပြပေးပါရှင်
ကယောဂတတိယလှိုင်းမှာယောဂကုသခံရသူနဲ့တည်ဆုံးသူတနည်းထက်တနည်းကျိုးလာနေပြီးကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ကြာတာပင်နေအထိထုတ်ပြန်ချက်အရကယောဂအတီးပြူလူနာဥယေဟာ 2000 ကလေးမျိုးမှာကိုဗစ်ရောဂါပိုးရှိမှရှိစစ်ဆေးနိုင်တဲ့အရေအတွက်ထက်တန်မြတ်ရှိသူဥယေကကြိုးလာနေပြီးသူတို့ကိုစစ်ပေးနိုင်ဖို့အခက်တွေ့နေပါတယ်။လူနာတွေအများဆုံးလိုအပ်နေတာကအောက်ဆီဂျင်ဖြစ်ပြီးတော့ဂျာရီကိုဒေသခြေဆိုင်ပရိုက်တာအသင်းတွေနဲ့စေတနာရှင်တွေကကိုထူကိုထဆနစ်နဲ့ရှာဖွေပြီးဖြစ်တင်ပေးနေပါတယ်။အရင်ကတည်းကသိဆုံးသူဥယေရောလာတဲ့ဆိုပေမဲ့အောက်ဆီဂျင်အရေးပေါ်လ ပုံသွားလိုက်တော့အဲ့လိုမျိုးပါပဲဗျ။သူပညာပညာပေါ့ဗျာ။သူသားပြီးတော့ရှားကြတာပေါ့ဒီမှာရယ်။ဗန္ဒလေးမုံလာမှာကျွန်တော်တို့တန်းစီရတဲ့ဟိုဗါတဲ့ဖက်ကရရတောင်းရတဲ့အဲ့စနစ်တွေနဲ့လုံနေရတယ်ဗျ။အိုးအရင်ကစတော့တေးရပြီးတော့နည်းနည်းရော့သွားပြီးပြောရမယ်ဗျ။အောက်ဆီဂျင်လိုအပ်ချက်ကတော့ဒီမှာဘူးဘလောက်ရောက်ရောက်ပုံနာပါပဲဗျ။ဟိုတချို့နေရာမှာဆို၄သိန်းဆိုလဲရောင်းလာတာပုံနာပဲ၅သိန်းဆိုလဲပုံသွားတာပဲရောင်းတဲ့ဘူးဗျ။တချို့ဆိုရင်အဲ့ဟိုဗါလဲအောက်ဆီဂျင်ဘူးမတက်နိုင်လို့အိမ်ဝင်ရောင်းပြီးတော့ဝယ်ဖို့လုပ်တဲ့လူများများရှိတယ်ဒီမှာ
။ပိုးတွေ့တီးပြုလူနာအများဆုံးရှိနေတဲ့ရန်ကုန်တိုင်းထဲမှာလေကရောကကူးဆက်ခံရသူနဲ့တန်တရားလူနာတွေအတွက်အောက်ဆီဂျင်လိုအပ်ချက်ရှိနေပါတယ်။ယောဂတန်တရားရှိသူတွေကိုစစ်ဆေးနိုင်ဖို့နဲ့အတီးပြူလူနာတွေစေယုံတင်ကုသမှုခံယူနိုင်ဖို့အတွက်လည်းကန့်သက်ချက်တွေရှိနေတာပါ။ဒီအပိုင်းတွေအတွင်းမှာတိတ်ဆုံးသူအစမတန်များလာလို့မြို့နယ်အလိုက်ပကြိုဖို့ခွဲခြားသတ်မှတ်ထားရပါတယ်။အခြေခံလူဒန်းစားနဲ့ဆက်ယုံအလုတ္တမအဆောင်နေသူအများဆုံးနေတဲ့လိုင်သာယာမြို့နယ်ထဲမှာလူနာတွေအရေးပေါ်လိုအပ်တဲ့အောက်ဆီဂျင်ကိုအလင်းမြောင်ဆောင်ရွက်ပေးမယ်။အသက်မမီတဲ့ဖြစ်ရက်တွေကြုံရတာများလာတယ်လို့ပြိုင်တာဆောင်ရွက်ပေးနေတဲ့ဆရာတော်တပါးကမိန်ပါတယ်
။ခုဘုံဘုံရှင်မှာဟိုဟာပေါ့နော်အောက်ဆီဂျင်တောင်းတဲ့လူတွေကိုဘုံဘုံတို့လိုက်ပြီးကုညီတယ်။ကုညီတော့ရှင်လမန်စေယုံကဆရာဝန်တွေရဲ့အကူအညီနဲ့ဘုံဘုံကဒီအောက်ဆီဂျင်လေးနည်းနည်းအရေးပေါ်တဲ့လမ်းကြောင်းလေးတွေကိုတွက်ယူနေလို့ရှိသေးတယ်။အောက်ဆီဂျင်နဲ့ဖြည့်ပြီးွားရင်လက်ဖို့မယ်လို့တော့အဲ့လူတွေဆုံးသွားတယ်။ကဲဘုံဘုံတို့လည်းမနိုင်တော့တဲ့အတွက်ကြောင့်မို့နှိမ့်ဆရာပြိုင်တာတင်းနေတယ်ဒီလိုအကောင်းဆုံးပဲဆောင်ရပါလို့ပုံမလို့လို့အကြံဉာဏ်ပဲပေးလိုက်တော့
စစ်ကောင်စီကတော့နိုင်ငံအတွင်းမှာရှိတဲ့ပြည်သူစေယုံတွေတက်မတော်စေယုံတွေနဲ့ကျန်းမာရေးဌာနကိုဗစ်စင်တာအပါအဝင်ဘာသာရေးနဲ့စာသင်ကျောင်းတွေစီမှာကိုဗစ်ကာကွယ်ရေးအထောက်အပံ့ပစ္စည်းတွေနဲ့အောက်ဆီဂျင်အိုးတွေကိုဇူလိုင်လ၁ရက်နေ့ကစပြီးလူဒန်းပေးနေတယ်လို့ထုတ်ပြန်ထားပါတယ်ကိုဗစ်လူနာတွေရဲ့လိုအပ်ချက်နဲ့တိတ်ဆုံးသူတွေကိုတကြိုဖို့အထိလက်တွေလိုက်လံဆောင်ရွက်ပေးနေသူတွေကတော့တိတ်ဆုံးသူအတော်များများဟာအောက်ဆီဂျင်အလုံးလောက်မရတာကနေအသက်ဆုံးရှုံးတဲ့အထိဖြစ်ခဲ့ကြတာလို့ပြောပါရရှင်